စကိုင်းတိုင်းကမင်းကင်းမြို့နာမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့မင်းကင်းမြို့ပြည်သူ့ကာကွယ်ရေး PDF အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တပယင်းမြို့နယ်ညောင်လကျွော်မှာလည်းစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေခဲ့ပြီးရွာသားတယောက်ဖမ်းဆီးခံခဲ့ရပါတယ်။မကွေးတိုင်းပေါင်းမြို့နယ်မှာဆိုရင်လည်းပေါက် PDF တပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားပြီးစစ်တပ်ကကျွော်တွေကအိမ်ကိုမိရှုသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အခုလိုစကိုင်းနဲ့မကွေးတိုင်းတွင်းမှာဖြစ်နေတဲ့အခြေအနေတွေအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ။
ဒီကနေ့ဇွန်လ15ရက်နေ့မနက်ပိုင်းကသခိုင်းတိုင်းမင်းကြီးမြို့နယ်နှစ်မိုင်လောက်ပဲဝေးတဲ့တင်းတင်းရွာမှာစစ်ကောင်စီတပ်တွေဝင်ရောက်လာတဲ့အချိန်မှာမင်းကြီးပြည်သူ့ကာကွယ်ရေး PDF အဖွဲ့ကတွားရောက်တိုက်ခိုက်ခဲ့ကြပါတယ်။တရင်ကြားပုံရတဲ့စစ်တပ်ဖက်ကတင်းတင်းရွာကိုမရောက်ခင်ဖက်ခတ်တောင်ကြားမှာ PDF တပ်ဖွဲ့ဝင်တွေကိုပစ်ခတ်တိုက်ခိုက်ခဲ့ကြတဲ့အကြောင်းမင်းကြီး PDF တာဝန်ရှိသူတဦးကပြောပြပါဗျာ။ဖြစ်တယ
်ကျွန်တော်မင်းကြီးမြို့နယ်ဖက်ခတ်ကျေကွာဆက်ကတောင်ကြပါဗျာဆက်ကတိုင်းလေးပေါ့ဘလူးလေးတောက်ပြကြတယ်ဆိုကျွန်တော်တို့ကသူနေတဲ့ပြင်းပြင်းရွာကိုဒီနေ့သူတို့ဝင်ရှိကြတယ်အဲ့ဒီနေ့ရောကျွန်တော်တို့ဖြန့်ရှိဖို့သွားတာချိန်မှာသတင်းပေါက်ပြီးကျွန်တော်တို့လမ်းပြင်းနေလျောက်နေလမ်းမှာလည်းလည်းမကြည့်ဒုက္ခရတာသူကလည်းကျွန်တော်တို့ဒီခုကိုသူကတော့ဒီလိုလည်းမမြင်ဘူးကျွန်တော်တို့ရာအနေနဲ့ပြက်တာပေါ့ဒီခံရတာကတော့ကျွန်တော်တို့ဘက်ကတော့သိရှိဘူးအဲ့လိုအဘိဓိမီးရကောင်တွေကတော့နားရတဲ့သူထတာတို့နားမကြားရတာတို့နားရနေတာအဲ့လိုမျိုးဒီလိုရှိတယ်။ဟိုကျန်တဲ့လူတို့ဒီဆုံးတာတို့ကျန်တဲ့ဟိုကစ်ချက်တရားရောမရှိဘူ
း။ဒီတိုက်ပွဲမှာတော့အိမ်ကြီးချင်းကဏီမျိုးက PDF တပ်ဖွဲ့တွေကလည်းပါဝင်တိုက်ခိုက်ပေးခဲ့ကြပါတယ်။စကိုင်းတိုင်းထဲမှာပဲတပင်းမျိုးညောင်ကကျေးရွာမှာလည်းစစ်တပ်ကနေအိမ်တွေကိုဝင်ရောက်ချဖွေပြီးတော့ကျေးရွာသားတဦးကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့တပင်းဒေသခံတဦးပြောပြတာကတော့
ဝင်းမြင့်နေငောင်းလာရောဒီစစ်တာ20နှစ်ပြီမှာဝင်းပြီးတော့လမ်းလျှောက်ပြီးတနေ့ဒီပေါ့ဝင်းတော့ဒီငောင်းလာရောကရေးဆိုင်ကိုဖြတ်ပြီးသွားတယ်ငါးအိမ်ဝင်နေတော့အိမ်ငါးအိမ်ဖမ်းပြီးတော့တယောက်ဖမ်းတော့စက်ကန်ဖမ်းတာ20လောက်ဖမ်းတာပြန်လွတ်တာတယောက်တော့ခေါ်သွား
ညောင်လာရွာဟာပြီးခဲ့တဲ့ဇွန်လ10ရက်နေ့တုန်းကဒေသခံ PDF တပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားခဲ့တဲ့ရင်ကျေးကျေးရွာနဲ့ဘေကျင်းကပ်ရွာဖြစ်ပါတယ်။သူတို့ကလက်နက်တွေရှိတယ်ဆိုတာကိုသတင်းရတဲ့အတွက်စစ်ကောင်စီတပ်တွေကလာရှာတာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်။မနေ့ဇွန်လ14ရက်နေ့ကလည်းတပင်းမြို့နယ်ဆက်ပြာချင်းကျေးရွာမှာစစ်တပ်ကနေပစ်ခတ်လို့ PDF တပ်ဖွဲ့ဝင်တဦးသေဆုံးပြီးတော့နှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။ဒါကတော့သခိုင်းတိုင်းတွေကအခြေအနေဖြစ်ပါတယ်။မကွေးတိုင်းထဲမှာလည်းဒီကနေ့နေ့လယ်ပိုင်းမှာတော့ပေါင်းမြွနဲ့တောင်ပိုင်းကင်းမရွာနာမှာဒေသခံ PDF တပ်တွေနဲ့စစ်ကောင်စီတပ်တို့ကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ PDF တပ်ဖွဲ့ဝင်တွေရှိနေတယ်လို့သတင်းကြားထားတဲ့ကင်းမရွာဘက်ကိုစစ်တပ်ကနေဝင်ရောက်ပြီးနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ပေါင်းမြွက PDF တပ်ဖွဲ့ကပြောပြပါတယ်။အင်ချေ300ကျော်လောက်ရှိတဲ့ကင်းမရွာက၃ပုံ၂ပုံလောက်ဟာမီးလောင်ကျွမ်းသွားခဲ့ပါတယ
်။ဒီနေ့ရှင်တွေက10နိုင်တောင်လောက်ကလေးကဖြစ်ပါတယ်။ကျွန်တော်တို့ကင်းမာတဲ့ဒိန်းဝင်ကြမှာစဖြစ်တာပေါ့ချက်ကောင်းမင်းဆွဲရအောင်အဲတူပြက်ကိုပြက်ပေါ့ကျွန်တော်တို့မှာတော့ဘာလို့ဆိုတော့ပြည့်ပြက်နေသွားပြည့်ပြက်နေတော့နောက်ဆိုကျွန်တော်တို့ကတော့ဖြည့်အဲဒီအကြက်မှာရှိအောင်သူတို့ကတော့နည်းနည်းများရဲ့ရဲခြင်းတော့ပေါ့ပြောကျန်တဲ့သူကတော့မိုင်းကြည့်တာနည်းနည်းပါပါခွင့်ရတာချရတာဖြစ်နေဒီဘက်ကလည်းမရှိတော့ဒီဘက်ကလည်းကျွန်တော်တို့လည်းဆုတ်သွားတော့သူကရောင်မီးရှင်နေတာလေအခုရှင်နေနေကျွန်တော်တို့ဆုတ်တဲ့ဘက်ကလည်းအကင်းမောင်သူကလည်းပြစ်မှတ်ထားတာများအဲ့ကင်းမောင်မှာကျွန်တော်တို့ဒီပြက်ဆော်တွေရှိတယ်ပါညာလို့တရင်ပေးတဲ့သူရှိတာပေါ့
အခုလိုမျိုးမကွေးတိုင်းဘက်မှာလည်း PDF တက်နဲ့စစ်ကောင်စီတက်တွေကြောင့်အပြန်အလှန်ပြစ်ခတ်မှုဖြစ်နေတဲ့အခြေအနေတွေမှာပဲစစ်တက်နဲ့တိုက်ပွဲတွေရှိနေတဲ့ကယားပြည်နယ်ဘက်မှာလည်းတိုက်ပွဲတွေကြောင့်စစ်သေးဒုက္ခတွေတိမ့်နဲ့ချီတိမ့်ဆောင်နေရပါတယ်။ဒါကြောင့်ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF အနေနဲ့ထိုးစစ်တွေကိုယာယီရပ်ဆိုင်ထားမယ်လို့ဒီကနေ့ဇွန်လ15ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဘာသာရေးခေါင်းဆောင်တွေဘက်ကနှစ်ဖက်တိုက်ခိုက်မှုတွေယာယီရပ်ဆိုင်ထားအောင်စီစဉ်တာကိုလက်ခံခဲ့တယ်လို့ထုတ်ပြန်ချက်မှာရေးထားပါတယ်။စစ်တပ်ဘက်ကတော့ဒီအခြေအနေပေါ်ဘလို့တုံ့ပြန်တယ်လဲဆိုတာကိုတော့လောလောဆယ်မသိရသေးပါဘူးရှင်
။မဆုံမုံပြောပြပေးခဲ့တာပါခင်ဗျာ။